ိုင်းနိုင်ငံစမွန်စခွန်းခရိုင်မှာကိုဗစ်ကပ်ရောဂါပိုးတွေ့သူတွေထောင်ကနန်းလောက်ရှိလာပြီးတဲ့နောက်အနီးနားကခရိုင်တစ်ခုဖြစ်တဲ့စမွတ်ပရာကန်ခရိုင်ထဲကမြန်မာလူသမားတွေကိုအလုရှင်တွေကလက်မခံတော့ဘဲနှင်ထုတ်တာတွေရှိလာပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျမအေးမှာပါထိုင်းနိုင်ငံစမွန်စခွန်းခရိုင်မဟာချိုင်မြို့နယ်ပဇွန်စည်းကြီးမှာထိုင်းနိုင်ငံသားတစ်ယောက်ကိုဗစ်ကပ်ရောဂါပိုးတွေ့ရှိပြီးတဲ့နောက်မြန်မာနိုင်ငံသားအများအပြားကိုဗစ်ကူးစက်ခံရတယ်ဆိုပြီးထိုင်းနာပိုင်တွေကဆိုပါတယ်။ဒါတွေဟာတရားမဝင်ခိုးဝင်နိုင်ငံသားတွေကြောင်းလို့ပြောဆိုခဲ့ပြီးတဲ့နောက်အနီးတစ်ဝိုက်ကခရိုင်တစ်ခုဖြစ်တဲ့စမော့ပရာကန်ခရိုင်ထဲကတရားမဝင်အလုပ်သမားတွေစွန့်ပစ်မှုတွေဖြစ်လာကြောင်း AAC အလုပ်သမားကူညီရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်
။ထိုင်းနာပိုင်တွေကကျွန်တော်တို့ဒီမြန်မာအလုပ်သမားတွေကိုဝင်နေဟိုပြည်ပြည်စီစီဖမ်းဆီးမဲ့တဲ့တွေရှိနေတော့ဒီအခုဆိုရင်ဒါကျွန်တော်တို့မနေရပါဘောနော်မနေရဆိုရင်ကျွန်တော်တို့စမှုပကံပေါ့နော်စမှုပကံခိုင်နေမှာကျွန်တော်တို့စမှုပကံမြို့တွေကအလုပ်ရုံကတရားမဝင်ထောက်ထားမဲ့တွေရှိနေတယ်ရှိနေတဲ့ကျွန်တော်တို့အလုပ်ရှင်ကဒီစမှုပကံခိုင်အပြင်ဘက်ကစိုက်ခင်းတစ်ခုမှာသွားပြီးတော့သူ့လူသမားတွေသွားပြစ်တာပေါ့နော်အလုပ်သမား23ယောက်လို့သိရတယ်အဲ့ဒါကိုအဲသွားပြစ်တော့ထိုင်းလူမျိုးတွေကတွေ့တော့စက်ဆိုင်ရောက်တရင်ပို့တော့ဒီထိုင်းရဲတွေကသွားရောက်ထိန်းသိမ်းတယ်ထိန်းသိမ်းပြီးတော့ပေါ့နော်ကိုဗစ်နဲ့ပတ်သက်ပြီးတော့စင်တာတွေဖွင့်ထားတဲ့ကျွန်တော်တို့ဒီချူစခန်းတွေပေါ့နော်အဲ့ဒီစစ်ဆေးစခန်းတွေကိုသွားပို့ပေးတယ်လို့ဒါမနေရသိရတယ
်ထိုင်းနိုင်ငံသားတွေကနေအိမ်တွေအလုပ်တွေမှာတရားမဝင်တွေကိုလက်မခံရရရှိတာကြောင့်အခုဆိုရင်လမ်းမပေါ်မှာဒုက္ခရောက်နေသူတွေကအကူအညီတောင်းခံတာတွေရှိလာတယ်လို့လည်းကိုရဲမင်းကဆိုပါတယ်မြန်မာလူသမားတွေတန်းနဲ့ချီရှိနေတဲ့ထိုင်းနိုင်ငံမှာတရားမဝင်လူသမားပြဿနာတွေအများလို့ရှိနေပေမဲ့ကပ်ဘေးကာလမှာတော့ဒီပြဿနာတွေကိုမြန်မာတန်ယုံကဖြည့်ရှင်းပေးစီခြင်းနဲ့လို့လည်းကိုရဲမင်းကဆိုပါတယ်လက်ရှိကန့်သက်ပိတ်ဆို့ထားတဲ့မဟာချိန်ဒေတာကအခြေအနေတွေကိုတော့မြန်မာတန်ယုံဘက်ကထိုင်းလူသမားဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်နေတယ်ဆိုပြီးမြန်မာတန်ယုံလူသမားတန်အရာရှိယုံကထုတ်ပြန်ချက်မှာဖော်ပြခဲ့ပေမဲ့ VOA ကဆက်သွယ်တာကိုတော့ဖုံးကန်ဖြေဆိုခြင်းမရှိသေးပါဘူးကိုဗစ်ကပ်ရောဂါပိုးအများဆုံးတွေ့ရတာကြောင့်2021ခုနှစ်ဇန်နဝါရီလ3ရက်နေ့ထိမဟာချိန်မြို့နယ်ဟာကန့်သက်ပိတ်ဆို့ထားမှာပါပိတ်ဆို့ခံရတဲ့မဟာချိန်ဒေတာကမြန်မာလူသမားတဦးကတော့အခုလိုပြောပြပါတယ်
ကျွန်တော်တို့ဝင်းထဲမှာတော့သူတက်မှတ်ချက်သာခါလာတယ်900ကျော်တယ်ဒါပေမဲ့ကျွန်တော်တို့ဝင်းရဲ့ဘေးတောက်ဝင်းချင်းတွေဒီမှာဗမာပြည်သားရှိနေဘေးတောက်ဝင်းချင်းတွေပေါ့နော်အဲ့မှလည်းရှိတယ်လေအားလုံးစုစုပေါင်းသူတို့ဘောင်းချုပ်ပြီးသူတို့တော်ညာလိုက်တာအခုတော့ထောင်ကျော်ပြီးတော့ပြောတာပဲကျွန်တော်တို့လည်းကြည့်နေတာပေါ့နော်ဒါပေမဲ့ကျွန်တော်ဝင်းထဲမှာအဓိကသူတို့ပြောတာ900ကျော်ပေါ့နော်အခုဘာမှလည်းသူလက်ခေါ်တာမတွေ့ဘူးတင်သွားတာလည်းမတွေ့ဘူးဆေးရုံကလက်ခေါ်တာလည်းမတွေ့ဘူ
းထိုင်းနိုင်ငံသားပဇွန်ဈေးကစိုင်ပိုင်ရှင်နဲ့မိသားစုဝင်တွေစိုင်နဲ့နှီးဆက်သူမြန်မာနိုင်ငံသားတချို့ကသာဆေးရုံပို့ပေးခဲ့ပြီးမဲ့ပို့တွေ့ရှိထားတဲ့မြန်မာနိုင်ငံသားအများစုကိုတော့လက်ရှိမှာတီးခြားခွဲထားတာတွေမရှိသေးပါဘူး။ထိုင်းရနာပိုင်တွေကတော့အရေးပေါ်စီရင်တစ်ခုလုပ်ဖို့စီစဉ်နေတယ်လို့လည်းထိုင်းသတင်းတွေမှာရေးသားဖော်ပြနေပါတယ်။ထိုင်းနိုင်ငံမှာလောလောဆယ်အထိကိုဗစ်အတည်ပြုလူနာ9,900ကျော်ရှိပြီးသေဆုံးသူ60ဦးဖြစ်ပါတယ်။အိန္ဒိယချင်းမြန်မာနိုင်ငံမှာရောဂါကူးစက်သူ13,800ကျော်ရှိနေချိန်မှာထိုင်းနိုင်ငံကနေဆက်ဒေသတွေကိုအဝင်ထွက်တွေနဲ့ကုန်သွယ်မှုအတော်များများကိုလည်းကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။